ောင်ကိုရီးယားနိုင်ငံကအသံလွှင့်ဌာနတွေနဲ့ဘဏ္ဍာငွေကြေးအဖွဲ့အစည်းတွေရဲ့ကွန်ပျူတာကွန်ရက်စနစ်တွေမှာကျေပြန့်တဲ့ cyber တိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့တယ်လို့တာဝန်ရှိသူတွေကပြောကြားလိုက်ပြီးတဲ့နောက်မှာတောင်ကိုရီးယားစစ်တပ်ကအသင့်အနေထားကိုမြင့်တင်လိုက်ပါတယ်။ဒီကိစ္စမှာမြောက်ကိုရီးယားပါဝင်ပတ်သက်မှုမရှိဘူးဆိုပြီးပယ်မချနိုင်ဘူးလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားဟာတောင်ကိုရီးယားပေါ်မှာ cyber တိုက်ခိုက်မှုလုပ်ခဲ့ဘူးတဲ့သမိုင်းကြောင်းရှိခဲ့ပါတယ်။ဒါပေမဲ့လည်းဒီတိုက်ခိုက်မှုဟာနိုင်ငံပြင်ပကနေလာတဲ့ဆိုတဲ့အထောက်အထားမတွေ့ရသေးဘူးလို့တောင်ကိုရီးယား internet နဲ့လုံခြုံရေး agency ကပြောပါတယ်။ computer စနစ်ချုပ်ရင်းမှုဟာဗိုလ်တပ်ဖုံးနဲ့နေလေဘန်ကရက်ကစတင်ဖြစ်ပွားခဲ့တာဖြစ်ပြီးKBS, MBC နဲ့ YTN အသံလွှင့်ဌာန၃ခုထက်မနည်းရဲ့ကွန်ပျူတာတွေဟာရပ်တန့်သွားခဲ့တာပါ။အလို့အလျောက်ငွေထုတ်ဆက် ATM တချို့အပါအဝင်ရှန်ဟန်းဘဏ်နဲ့နှောင်ရုပ်ဘဏ်တို့ရဲ့ကွန်ပျူတာစနစ်တွေလည်းချုပ်ယွင်းသွားခဲ့ပါတယ်။အစုရှယ်ယာဈေးကွက်ကိုမထိခိုက်ပေမဲ့တိုက်ခိုက်ခံရတဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်တောင်ကိုရီးယားအစုရှယ်ယာဈေးနှုန်းတွေဟာထိုးကျသွားပါတယ်။ဒီဖြစ်ရပေါ်မှာအစုရကတည်တည်ချာချာစုံစမ်းစစ်ဆေးနေပြီးတုံ့ပြန်လှုပ်ဆောင်သွားဖို့ပြင်ဆင်နေတယ်လို့သမ္မတရုံးပြောခွင့်ရကပြောပါတယ်။